ရခိုင်ပြည်နယ်ကမြို့နယ်၄ခုမှာ 3G 4G အင်တာနက်လိုင်းတွေပိတ်ထားဆဲဖြစ်နေတာကြောင့်လူသားချင်းစာနာမှုကူညီပေးရေးနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေမှာအဟန့်တားဖြစ်နေတာကိုကုလသမဂ္ဂတွင်ရေးမှုချုပ်ယုံအနေနဲ့စိုးရိမ်မိတဲ့အကြောင်းကုလပြောခွင့်ရက VOA ကိုပြောပါတယ်။အခုလိုအစိုးရကအင်တာနက်ဖြတ်ထားတာဟာနိုင်ငံတကာဥပဒေနဲ့မညီပဲဒေသခံပြည်သူတွေကိုဒဏ်ခတ်တဲ့ပုံစံမျိုးဖြစ်နေတဲ့အကြောင်း HRW လူခွင့်ရေးဆောင်ကြီးအဖွဲ့ကလည်းဝေဖန်ထားပါတယ်။မတ်အင်ဂျင်နိုင်ကအပြည့်အစုံပြောပြမှာပါရှင
်။ရခိုင်ပြည်နယ်ပုံနာကျွန်းကြောက်တော်မြောက်ဦးနဲ့မင်းပြားစတဲ့မြို့နယ်လေးမြို့နယ်မှာ 3G 4G မိုဘိုင်းဖုန်းအင်တာနက်လိုင်းတွေကိုအစိုးရကဆက်လက်ပိတ်ပင်ထားတာဟာမနေ့တနင်္လာနေ့ကဆိုရင်ရက်ပေါင်း102ရက်ရှိသွားပြီဖြစ်ပါတယ်။ဇူလိုင်22ရက်နေ့ကတည်းကစပြီးအင်တာနက်ပိတ်ပင်ခဲ့တဲ့ရခိုင်ပြည်နယ်ကိုမြို့နယ်တွေက9မြို့နယ်ကိုစက်တင်ဘာလ1ရက်နေ့မှာပြန်ပြီးဖွင့်ပေးခဲ့တာကိုကြိုဆိုပေမဲ့ဆက်လက်ပိတ်ပင်ထားတဲ့မြို့နယ်လေးမြို့နယ်မှာအင်တာနက်ဆက်သွယ်မှုရပ်ဆိုင်းထားတာကိုအဆုံးသတ်ဖို့ကုလသမဂ္ဂမြန်မာနိုင်ငံရုံးကစက်တင်ဘာလ30ရက်နေ့ကကြေညာချက်ထုတ်ပြီးမြန်မာအစိုးရကိုတိုက်တွန်းထားပါတယ်။အင်တာနက်ဝန်ဆောင်မှုတွေကိုဆက်လက်ပိတ်ပင်ထားတာကြောင့်ရခိုင်ပြည်နယ်မှာရှိတဲ့ကုလသမဂ္ဂဝန်ထမ်းတွေရဲ့လုပ်ငန်းတွေမှာအဟန့်အတားတွေဖြစ်နေတဲ့အခြေအနေကိုစိုးရိမ်မကင်းဖြစ်မိကြောင်းနယူးယောက်ကုလသမဂ္ဂအတွင်းမှုချုပ်ရုံးရဲ့ပြောခွင့်ရအမျိုးသမီးအီရီကန်နီကိုက VOA ကိုပြောပါတယ်။
The internet is critical for access to information and for the freedom of expression.
ချီကန်လူခွင့်ရေးလို့ကုလသမဂ္ဂကယုံကြည်ထားတဲ့သတင်းချက်လက်တွေသိပိုင်ခွင့်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေအတွက်အင်တာနက်ဆက်သွယ်ရေးဟာအလွန်အရေးကြီးပါတယ်။ရခိုင်ပြည်နယ်မှာအလုပ်လုပ်နေတဲ့ကျမတို့လုပ်ဖော်ကင်ဘက်တွေအတွက်ကျမတို့စိုးရိမ်မိပါတယ်။အခုလိုအင်တာနက်ပိတ်ပင်တာကြောင့်သူတို့အလုပ်တွေမှာအနှောက်အယှက်အဟန့်အတားမဖြစ်စေဖို့မျှော်လင့်ပါတယ်။
ကုလသမဂ္ဂမြန်မာနိုင်ငံရုံးကထုတ်ပြန်ချက်မှာအခုလိုအင်တာနက်ပိတ်ပင်တာဟာမြန်မာအစိုးရလက်မှတ်ရေးထိုးထားတဲ့ကုလသမဂ္ဂရဲ့ SDG ဖွံ့ဖြိုးရေးဆိုင်ရာမူတွေနဲ့ဆန့်ကျင်ဘက်ဖြစ်နေတယ်လို့လည်းထောက်ပြထားပါတယ်။နယူးယောက်ခြေဆိုင် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကလည်းရခိုင်ပြည်နယ်မှာမြန်မာအစိုးရရဲ့အင်တာနက်ပိတ်ပင်မှုဟာနိုင်ငံတကာဥပဒေနဲ့မညီပဲဒေသခံတွေကိုဒဏ်ခတ်တဲ့အပြုအမူမျိုးဖြစ်နေကြောင်းအဖွဲ့ရဲ့ Asia Pacific ဆိုင်ရာတာဝန်ခံ John Sipton က VOA ကိုပြောပါတယ်။
There are very few instances in which a government has authority or justification.
Mobile phone internet ဆက်သွယ်မှုနဲ့ပတ်သက်လို့အစိုးရအနေနဲ့သူတို့ရဲ့လုပ်ပိုင်ခွင့်အာဏာဒါမှမဟုတ်အချိုးအချောင်းပြဖို့အခုလိုဖြတ်တောက်ရပ်ဆိုင်းတာမျိုးလုပ်လို့ရှိပါတယ်။ဒါပေမဲ့ internet တွေပိတ်ပင်ကန့်သတ်ထားတဲ့ရခိုင်ပြည်နယ်နဲ့ဘင်္ဂလားဒေ့ရှ်ကဖြစ်ရပ်တွေမှာကျွန်တော်တို့တွေ့မြင်ရတာကတော့လူတွေကိုတန်ခတ်တဲ့အနေနဲ့ mobile phone internet တွေကိုအစိုးရကဖြတ်တောက်ပစ်ကြတာဖြစ်ပါတယ်။ဥပဒေနဲ့အညီကောင်းမွန်ခိုင်လုံတဲ့အကြောင်းပြချက်နဲ့လုတ်ခေတာတော့မဟုတ်ပါဘူး
။ကုလသမဂ္ဂရဲ့ထုတ်ပြန်ချက်မှာရခိုင်ပြည်နယ်ကပဋိပက္ခတွေဖြစ်နေတဲ့နေရာမှာအင်တာနက်ပိတ်ပင်မှုကြောင့်ပိုးပြီးထိခိုက်နစ်နာမှုတွေရှိနေတာဟာအဲ့ဒီဒေသကပြည်သူတွေပဲဖြစ်တယ်လို့ဖော်ပြထားပါတယ်။ American Cheshire American ရခိုင်လူမှုအဖွဲ့အစည်းအနေနဲ့လည်းအခုလိုအင်တာနက်တွေကိုရခိုင်ပြည်နယ်မှာဆက်လက်ပိတ်ပင်ထားမှုကြောင့်ဒေသခံပြည်သူတွေအ धिक ရင်ဆိုင်နေရတဲ့အခက်အခဲတွေကိုစိုးရိမ်မိကြောင်းအဖွဲ့ရဲ့ဒုဥက္ကဋ္ဌဦးသိန်းထွန်းစံက VOE ကိုပြောပါတယ
်။ဒီတူကသူတို့ရဲ့ကျန်းမာရေးစီးပွားရေးပေါ့နော်။အစနေပြီးတော့အရေးပေါ်ကိစ္စတွေအတွက်အလုပ်လုပ်တဲ့အခါမှာကျွန်တော်တို့ကဒီရခိုင်ပြည်နယ်ဆိုတာတော်တော်လေးခေါင်းတဲ့နေရာမျိုးလည်းဖြစ်နေသေးတယ်။ဆက်သွယ်ရေးတခြားလမ်းပန်းဆက်သွယ်ရေးတဲ့အခက်အခဲတွေအများကြီးရှိနေတဲ့အခါမှာကြာတော့ဒီဟာဟိုပါအင်တာနက်နဲ့ပုံပေါ်ပိတ်ခံရတဲ့ဆိုရင်ဆက်သွယ်ရေးကအများကြီးအနှောက်အယှက်ဖြစ်သွားပြီးတော့နိုင်ငံတကာအဖွဲ့အစည်းတွေရော UN ရောဒုက္ခရောက်နေတဲ့ပြည်ပြေချောင်းဒုက္ခသည်တွေရောအကူအညီပေးနေတဲ့အဖွဲ့အစည်းတွေရဲ့အလုပ်တွေပေါ့အများကြီးသွားပြီးတော့ထိခိုက်စေတယ်ထိခိုက်စေရတဲ့အတွက်အဲ့ဒီမှာရှိတဲ့ဒေသခံပြည်သူတွေကိုဒါလိုက်ဒုက္ခရောက်စေပါတယ
်ရခိုင်ပြည်နယ်မှာအင်တာနက်ပိတ်ပင်မှုတွေကိုပြန်ပြီးဖွင့်ပေးဖို့ကုလသမဂ္ဂရဲ့တိုက်တွန်းချက်ကိုမြန်မာအစိုးရနဲ့တက်မတော်ကသက်ဆိုင်ရာတာဝန်ရှိသူတွေဘက်ကနေပြန်လည်သုံးသပ်စဉ်းစားမှာဖြစ်ကြောင်းတက်မတော်ပြောရေးဆိုခွင့်ရှိသူကသတင်းမီဒီယာတွေကိုတနင်္လာနေ့ကတုံ့ပြန်ပြောဆိုထားပါတယ်ရှင်